ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလာမယ့်ဧပြီလလောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံပင်လယ်ဝကဘာဆန်ချာကျွန်းစီကိုရိုဟင်ညာဒုက္ခသည်တွေကိုပြောင်းရွှေ့နေရာချမဲ့ကိစ္စဟာသူတို့အတွက်ရေဘေးအန္တရာယ်ရှိနိုင်လို့ရိုဟင်ညာဒုက္ခသည်တွေဘက်ကလုံးဝလက်မခံဘူးလို့ပြောဆိုပါရတယ်။စခန်းတာဝန်ရှိတဲ့သူတွေဘက်ကအတင်းအဓမ္မပြောင်းရွှေ့လာမှာကိုမလိုလားသလိုဖြစ်နိုင်ရင်တော့သူတို့မြန်မာနိုင်ငံကိုပဲဘေးအန္တရာယ်ကင်းကင်းနဲ့ပြန်ကျင်ကြတယ်လို့လည်းပြောပါရတယ်။ရိုဟင်ညာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံတင်ဆက်ပေးချင်ပါတယ်။
ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လကုန်ပိုင်းတုန်းကရခိုင်ပြည်နယ်မြောက်ပိုင်းကနယ်စပ်ရဲလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့ကိုစစ်တပ်နဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကနယ်မြေအတွင်းလိုက်လံရှင်းလင်းရမှာတော့အသက်အန္တရာယ်ဆိုရင်ရတဲ့အတွက်တင်းချီတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းချောင်ထွက်ပြေးခဲ့ကြရတာပါ။ဘေးကင်းလုံခြုံစွာနဲ့သူတို့ဆန္ဒအလျောက်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကုလသမဂ္ဂနိုင်ငံတကာအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပေမဲ့လို့နိုင်ငံသားခွင့်ရေးပါဝင်အခြေခံလူ့ခွင့်ရေးသူတို့ရဲ့ဘေးကင်းလုံခြုံရေးအတွက်စိုးရိမ်ချက်တွေရှိနေစေမို့နေရရင်ပြန်ရေးအစီအစဉ်ကနှောင့်နှေးနေစေဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့သူတို့ဘက်ကဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်မယ်လို့ဆိုထားပေမဲ့တကယ်လက်တွေ့မှာတော့ဒုက္ခသည်တွေနေရပြန်အခြေချရေးအကောင့်ထဲမပေါ်နိုင်သေးတဲ့အနေအထားရောက်နေတာပါ။ဒီလိုအခြေအနေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်အတွက်နေထိုင်စားသောက်ရေးပို့ပြီးတော့အဆင်ပြေစေအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဘာဆမ်ချာကျွန်းကိုရိုဟင်ဂျာဒုက္ခသည်တချို့ကိုပြောင်းရွှေ့နေရာချဖို့စီစဉ်နေတာလို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြောပါရယ်ဘာဟာစံကြာကျွန်းဟာတက်နုကျွန်းတကျွန်းဖြစ်လို့ရေတက်လာတဲ့အချိန်မှာပင်လယ်ရင်းရေနှိမ့်မြုပ်နိုင်တာမုန်တိုင်းဘေးအန္တရာယ်တွေကြုံရနိုင်တဲ့အတွက်အသက်အန္တရာယ်ဘေးကိုစိုးရင်ကြလို့ဒုက္ခသည်တွေဘယ်သူမှမသွားလို့ကြဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီဘာလူခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥယီစလန်ကပြောပါတယ်
။ဘာဆမ်ချာကျွန်းကိုဘင်္ဂလားဒေ့ရှ်အစိုးရကလာမယ့်ဧပြီလ15ရက်နေ့လောက်မှာဆိုရင်သူတို့ကကျွန်းချဖို့အစီအစဉ်လုပ်မယ်လို့အဲ့လိုဖော်ပြတာရှိပါတယ်ဘင်္ဂလားဒေ့ရှ်မှာပါလို့။ဒါပေမဲ့ကျွန်တော်ဒီကတော့ပတ်ကြည့်ရအဆုံးမိပါတယ်။ဘာကြောင့်လို့ဆိုရင်အဲ့ဒီကျွမ်းအားစီးလေးရဲ့အလေးဘုံမှာကျတော့ဆိုတော့မုန်တိုင်းကျရင်ဆူနာမီတွေပါတယ်။ဒီပေါ်လာမယ်ဆိုရင်အဲ့အန္တရာယ်ရှိနိုင်တဲ့အတွက်ကြောင့်ကျွန်တော်ဒုညာဒုက္ခတွေကအဲ့ဒီကျွမ်းကိုတော်ဖို့အတွက်အလုံးဆုံးမိပါတယ်။အခုကတော့သူတို့ကဒုက္ခတွေစကားလူကြီးတွေကဒုက္ခတွေကိုအဲ့ဒီကျွမ်းကိုတော့တော်တော့တွားရမယ်မတွားလို့မရဘူးအဲ့လိုပြောတယ်မိမိစံသားရမယ်အဲ့ဒီကျွမ်းကိုတွားမယ်ဆိုရင်ခင်ဗျားတို့ရဲ့ရေးကြအောက်ပင်တွေရေးရုံကုန်ကုန်ပြင်မယ်နောက်တစ်ချက်လေးပါကိုလည်းကျွန်တော်တို့ညီရတဲ့ CR ဘက်ကရော NGO ဖွဲ့စည်းတဲ့ကရောဆွေးဆောင်ရတော့မယ်ဆိုကြတယ်လို့တိုက်တွန်းတာရှိတယ်ဒါပေမဲ့ဒုက္ခတွေတွေကတော့တဝူးတယောက်မှတွားဖို့ဆိုတာစံသားမရှိကြောင်းကိုတွေ့ရပါတယ်
ဒုက္ခသည်စခန်းတွေကနေအတင်းအဓမ္မပြောင်းရွှေ့ဖို့ဖိအားပေးလာမယ်ဆိုရင်တော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကဆန္ဒသဘောထားတွေကိုဒုက္ခသည်စခန်းတာဝန်ရှိသူတွေကုညီကယ်ဆယ်ရေးအဖွဲ့တွေကနေတဆင်ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုသွားမယ်လို့ရိုဟင်ဂျာဒုက္ခသည်ဦးမျိုးတန်ကပြောပါတယ်
ကျွန်တော်အတင်းပို့လို့ဆိုရင်ဟိုကျွန်တော်တကယ်တတ်နိုင်တယ်လို့သူတို့မရှိနေဘူးကျွန်တော်ဒီမှာဟာဟိုရေးချစ်ကြည့်ဒီကဒုက္ခရဲ့ကော်မတီရေးချစ်တယ်ပြီးတော့ဒီမှာကျွန်တော်ဒုက္ခသည်စခန်းအလိုက်ခေါင်းဆောင်လို့ရှိတယ်ပြီးတော့သူတို့ဒီဘင်္ဂလားဒေ့ရှ်ကနေဆွေးနွေးနေဆွေးနွေးပြီးတော့သူတို့ချင်းတို့တိုင်းနိုင်ငံတို့လိုရေးဆောင်နေနေလို့ဟိုရှင်းပါတယ်။ဒါပြီးလို့ရှင်အဲ့မှာဒုက္ခတွေတကြောမအဲ့အဲ့မှာမကွာအာချင်းဘူး။ဒါပြီးလို့ဆိုတော့အဲ့အဲ့ဒုက္ခအဲ့ကျွမ်းမဆွေးနွေးခြင်းဘဝအမေကန်ဂျာမမချူသူတို့ပြောတာက floating island နဲ့ floating island ဆိုတော့အဲ့ဒါကြောင့်ဒီဒုက္ခတွေတကြောမအဲ့မှာအဲ့
ဒုက္ခသည်တွေကတချို့ကတော့မြန်မာနိုင်ငံကသူတို့အတွက်လူမျိုးရေးအာမခံချက်မပေးနိုင်ဘူးဆိုရင်အဲ့ဒီကျွန်းပေါ်မှာသွားနေပါမယ်လို့ပြောပေမဲ့ဥယီစလန်တို့လူရိုဟင်ဂျာဒုက္ခသည်တွေကတော့ဘေးအန္တရာယ်ကင်းကင်းနဲ့သူတို့နေရရင်ပြန်ရေးကိုပဲဆောင်ရွက်ပေးစေချင်ပါတယ်လို့ပြောပါရတယ်
။အဲ့ဒါအကြောင်းမလို့ကျွန်တော်တို့ဒုက္ခသည်တွေကအဲ့ဒီကျွန်းကိုသွားမယ်ချင်အလုံးစိုးရင်ပါတယ်။ကျွန်တော်ကနိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းကိုကျွန်တော်တို့ကဒါပဲကျွန်တော်တို့ဆောင်ရွက်ကြည့်ပါတယ်။ဒါလို့ရှိရင်ကျွန်တော်ရဲ့အခွင့်အရေးနဲ့နော်လုံချုံရအစီအမံနဲ့ကျွန်တော်ရဲ့မိမိနိုင်ငံကိုစံတော်ကြည့်တဲ့စံသားရတော့ကျွန်တော်တို့မှာအများကြီးရှိပါတယ်။ခလကမကအထူးဆိုလည်းမိစီဟိနေတီဒီမှာလည်းကျွန်တော်ရဲ့ပြည်နဲ့ဆင်းရဲပွဲမှာသူ့ကိုကြည့်ကြတာရှိတယ်။သူ့ကိုယ်တိုင်အားတော့အဲ့ဒီချင်းကိုကြောက်ရပြီးတော့လေးလာစေတာလို့ရှိပါတယ်။ ဘ
င်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းနေစီကိုတွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဟီလီကိုတိုင်ဒီကျွန်းကိုတွားကြည့်ခဲ့ပြီးတော့ဒီကျွန်းဟာလူနေဖို့တင့်တော်တယ်လို့မယူဆဘူးလို့ဆိုထားပါတယ်။အလားတူပဲအဲ့ဒီကျွန်းကိုရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်သတင်းတော်တယောက်ကလည်းဖောက်ထားတဲ့လမ်းတချို့တောင်ရေတက်လာရင်ရေအောက်ရောက်သွားလို့ဒီကျွန်းဟာလူနေဖို့မတင်ဘူးလို့ဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဘသူတွေကဘာပဲပြောပြောဒီကျွန်းပေါ်မှာဒုက္ခသည်တွေပြောင်းရွှေ့နေရချထားရေးအတွက်ဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်။